ဖန်စီခံရိုက်တာတင်းတော်နှစ်ဦးရဲ့လက်ကန်ဖုန်းတွေထဲမှာတွေ့ရတဲ့ပေးပို့စာတွေဟာလောက်ကျန်ပြီးတော့ထည့်တင်းတာတွေဖြစ်နိုင်တယ်လို့တရားခဏရဲ့ရှေ့နေကပြောပါတယ်။အင်္ဂါနေ့ကသူတို့ကို22တင်းမြောက်ရုံးထုတ်ခဲ့တာဖြစ်ပြီးတော့သူတို့ရဲ့ဖုန်းတွေကအချက်လက်တွေနဲ့ပတ်သက်ပြီးတော့ဒီလူပြတက်တီရဲ့တင်တွင်းချက်တွေကို IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မနေ့ကဒီဇင်ဘာလ10ရက်နေ့မှာ Righteous သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးလို့ဟာနိုင်ငံတော်လျှောက်ချက်အုပ်ဝေးချိုးဖောက်မှုအတွက်တာမရရှိမှုနဲ့ဖမ်းခံခဲ့ကြရတာဖြစ်ပြီးသူတို့ရဲ့ဖုန်းတွေအသိခံခဲ့ရပြီးတဲ့နောက်မှာအနည်းဆုံးဖုန်းတစ်လုံးနဲ့ကို WhatsApp နဲ့ message ဝင်လာတာဖြစ်တဲ့အတွက်ရဲဘက်ကနေတက်တဲ့ထောက်ထားဖြစ်တဲ့တင်သွင်းတဲ့ message ဟာလောက်ကျန်တက်သွင်းထားတာဖြစ်နိုင်တယ်လို့သူတို့ရဲ့ရှေ့နေသူကမေလ29ရက်နေ့ကပြောပါတယ်တယ်လူပြတက်တဲ့ရဲမှုအောင်ကျော်ဆန်းကသူနဲ့တခြားရဲတယောက်တို့ဟာတင်းစီရမိတဲ့ Righteous သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကိုဆက်ဆေးခဲ့ကြောင်းနဲ့ WhatsApp နဲ့စာပေးယူလုပ်တာကိုသူတို့မသိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။ဒါအပြင်ဒီဇင်ဘာလ14ရက်နေ့မှာစုံစမ်းမှုရစီကိုဒီဖုန်းတွေသူတို့ပို့မပေးခင်ကဂျားမှာဘသူသုံးခဲ့တယ်ဆိုတာလည်းမသိပါဘူးလို့ထွက်ဆိုခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးရဲ့ရှင်ရင်နောက်တူဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီသမလာဆက်နှစ်မြောက်9:30မိနစ်လောက်မှာအဖမ်းခံခဲ့တဲ့ကိုဝါလုံးရဲ့ဖုန်းကိုရဲတွေကတိမ်တော်ပြီးခဏအကြာ10:00လောက်မှာပြည်ရင်းက Righteous သတင်းဌာနအကြီးကြီးရဲ့အမည်ကို OK လို့ပြန်ဖြေထားတဲ့ message WhatsApp နဲ့ပို့တာဖြစ်ကြောင်းပြောပါတယ် Righteous သတင်းတောင်နှုတ်ရဲ့ရှင်းလင်းနောက်တူဖြစ်တဲ့ဥက္ကမောင်စောကတော့ဖုန်းနဲ့မှာတွေ့ရတယ်ဆိုတဲ့ပေးပို့စာတွေဟာတခုခုလောက်ကျန်ပြီးထည့်သွင်းထားတာဖြစ်နိုင်တယ်လို့အင်ကာနဲ့တရခွင်ကနေအထက်မှာသတင်းတောက်တွေကိုပြောခဲ့ပါတ
ယ် It means that is if all those messages that they said be extracted from the phone may not be genuine or maybe
ဖုန်းထဲမှာတွေ့ရတယ်လို့ပြောတဲ့ဒီပေးပို့စာအချက်လက်တွေအားလုံးဟာငါကအစ်စ်မှန်တွေမဖြစ်နိုင်ကြလို့ရှင်းရဲဆဲအချက်လက်တွေလည်းမဖြစ်နိုင်ဘူးလို့ပြောသွားတာပါဒီမှုအတွက်အစိုးရရှင်းနေဖြစ်နေဥဆောင်သူဦးကျော်မင်းအောင်ကတော့မှတ်ချက်ပေးဖြေကြားဖို့အတွက်ညွှန်ဆိုပါတယ်တချို့အချက်လက်တွေဟာ Facebook Messenger App ကနေရတာဖြစ်ကြောင်းနဲ့ဆိုလိုတာကဒီအချက်လက်တွေကိုဘယ်သူမှစိုးပို့လို့ရတယ်ဆိုတာသိတာနေတယ်လို့အဖမ်းခံနေရတဲ့သတင်းတောင်နှစ်ဦးကိုယ်တိုင်ဒီအချက်လက်တွေကိုကြည့်မိသလားမကြည့်မိဘူးလားဆိုတာတော့တရားချာချာမသေးခွဲပါဘူးလို့တရားခံတွေရဲ့အရှင်းတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဖမ်းမခံရခြင်းအချင်းကမတိမငင်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့ကိစ္စအတွက်တရင်ရယူဖို့စုံစမ်းနေကြတာဖြစ်ပါတယ်။ကိုကျော်စိုးဦးကတော့အင်ကန်နဲ့တရားရုံးစစ်ဆေးမှုမှာသူတို့ရဲ့ဖုန်းတွေကသူတို့ကိုယ်တိုင်တော့မသိတဲ့အချက်လက်တွေကိုမင်းခဲ့တာဖြစ်ပြီးဒါဟာသူတို့ရဲ့မကကျန်တဲ့သမားတွေကိုပါချင်းချောက်တဲ့သဘောလိုယူဆကြောင်းတရားခွင်ကနေထွက်လာတယ်မှာပြောပါတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ခုခေတ်မှာကျွန်တော်တို့ကိုယ်တိုင်မသိတဲ့အဖြစ်အလက်တွေကိုပြောသူတို့ကဖြစ်ဆိုတော့တာပြရပါတယ်ဟိုတကယ်အဖြစ်ကျွန်တော်တို့ကဒီ show ပုံမှန်နဲ့မင်းမြောက်လို့မျိုးသဘောပါပဲပြီးတော့ဟိုသတိမကြသမားတွေကိုလည်းဒီကသတိမျိုးကိုလိုက်နေဆိုရင်မင်းတို့အနေနဲ့ဒါဟာ show app ပါရဆိုတဲ့ချိန်ချောက်တဲ့အဆင်ပြေပါပဲသူတို့ဖြစ်ဆိုတော့တာက
သူတို့မှုနဲ့ပတ်သက်ပြီးအင်ကန်နဲ့တရားခွင်မှာ IT ပညာရှင်တွေနဲ့ထပ်ပြီးတော့ဆက်ဆွေးတဲ့အနေထားဟာအလေးတင်မရှိဘဲသူတို့ကိုထောင်ချခြင်းနဲ့သဘောတသက်ဖြစ်ကြောင်းတွေ့ရတယ်လို့ကိုဝါလုံးကပြောပါတယ်
အန်ဒီညာရှင်နဲ့ဆက်ပြီးတော့ကျွန်တော်ဒီစစ်သေးတဲ့နေသားမှာဓာရီကိုပြုတ်ချက်ချိုးပေါက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအသေးပြန်မရှိဘူးအနောက်တွေပဲရှိပါတယ်သူတွေဒီ Facebook Messenger တို့ဘာလို့ဆိုရလဲပဲဟိုဘယ်ကနေပဲဘလူးပဲပို့ဖို့ဘာလို့ဆက်ကြမလို့ပဲနဲ့ရလာတဲ့အချက်လက်တွေဆိုတော့ဓာရီကိုပြုတ်ချက်ချိုးပေါက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအသေးပြန်မရှိဘူးကျွန်တော်တို့ကိုထောင်ထဲကိုမရောက်ရအောင်လှုပ်ရှင်နေဆိုတဲ့ရည်ရွယ်ချက်တွေနဲ့ဒီနေ့တရားရုံးမှာလည်းငြင်းနေလာထွက်နေလို့ပဲကျွန်တော်ပြောချင်ပါတယ်
အင်ကန်နဲ့တရားရုံးစစ်ဆေးမှုကိုဒိမတ်နိုင်ငံ EU ဥရောပသမဂ္ဂနဲ့တချို့နိုင်ငံတွေရဲ့တန်တမန်တွေလည်းတက်ရောက်လေ့လာခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ယုံချင်းကြတော့ဇွန်လ4ရက်နာမည်တင်လာနေဖြစ်ပါတယ်။